မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုစတင်တည်ထောင်သူလက်ရှိသဘာဝတည်းဖွဲ့ဝင်မြန်မာနိုင်ငံရဲ့တက်တန်းအကြဆုံးနိုင်ငံရေးသမားစတဲ့ဂုံပုတ်တွေနဲ့ပြည်နေတဲ့သတင်းစာဆရာကြီးဦးဝင်းတင်ဟာဧပြီလ21ရက်နေ့မနက်6နာရီခွဲကရန်ကုန်ပြည်သူ့စေယုံကြီးမှာခွဲလွန်သွားခဲ့ပါတယ်။အခုလိုဆရာဦးဝင်းတင်ခွဲလွန်သွားတာနဲ့ပတ်သက်ပြီးမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့တိတ်ခါနိုင်ငံရေးတိတ်ခါနိုင်ငံရဲ့တိတ်ခါလူသားများတိတ်ခါတို့ကိုမြင့်တင်ပေးတဲ့ဆရာဦးဝင်းတင်ကိုဥညွတ်ဂါရဝပြုပါတယ်ဆိုပြီးလက်ရေးမှုနဲ့ရေးပြီးတော့ဆရာဝန်တင်ရဲ့ဇာပနာအခမ်းအနားအတွက်ဝန်ထမ်းချင်းတဝန်လာပေးပို့ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒဲရစ်မစ်ချယ်ကလည်းဆရာဝန်တင်ကွယ်လွန်ခဲ့တဲ့အပေါ်မှာဝန်ထမ်းချောင်းကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီကြေညာချက်မှာတော့ကျွန်တော်ရဲ့မိတ်ဆွေဥဝန်တင်ကွယ်လွန်သွားတဲ့အတွက်အထူးပဲဝန်ထမ်းမိပါတယ်သတင်းစာအယ်ဒီတာစာရေးဆရာကဗျာဆရာပြီးတော့ဆယ်စုနှစ်နှစ်ခုလောက်နိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့ဥဝန်တင်ဟာရှာမရှာတဲ့လူကုန်တိုက်ခါနဲ့တတိပိုင်ရှင်တူဖြစ်သလိုသူ့ရဲ့ဘဝကိုလည်းဒီမိုကရေစီအခြေခံသဘောတရားတွေနဲ့အညီနေထိုင်ခဲ့တဲ့သူအထူးသဖြင့်ရန်ကိုခတ်ခဲတဲ့အချိန်မှာတော့မှတရင်လလက်ခွင့်အခြေခံမှုတွေအတွက်ဒီဇိုင်းမမတ်လုပ်ခဲ့တဲ့သူဖြစ်ကြောင်းထောင်ငါလွတ်လာပြီးတဲ့အချိန်မှာလည်းတရားမျှတမှုကိုဆက်လက်ဖော်ဆောင်တဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေနဲ့သူတို့ရဲ့မိသားစုတွေကိုထောက်ပံ့ဖို့အတွက်ဖောင်ဒေးရှင်းတည်ထောင်ခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေအားလုံးမလွတ်မချင်းအကျဉ်းသားတွေဝတ်ဆင်တဲ့အပြာရောင်အင်ဂျီကိုဆက်ပြီးဝတ်နေခဲ့ကြောင်းဥဝင်းတင်ကိုအောက်မေ့တရေရနေကြမှာဖြစ်သလိုမိသားစုလုပ်ဖို့ကင်ဘတ်တွေကဘာတဝမ်းကဥဝင်းတင်ကိုချစ်ခင်မြတ်နိုးသူတွေအတွက်သူ့အနေနဲ့အလွန်ကိုဝမ်းနည်းမိပါတယ်ဆိုပြီးတော့ကြေညာချက်မှာပြောထားပါတယ်1988ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီး1990ရွေးကောက်ပွဲနောက်ပိုင်းဒီမိုကရေစီလှုပ်ရှားသူတွေကိုအပြင်းထန်ဖိနှိပ်နေတဲ့ကာလအတွင်းပြည်ပရောက်ဒီမိုကရေစီရေးလှုပ်ရှားမှုမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့တဲ့အဝေးရောက်မြန်မာနိုင်ငံညွန်ပေါင်းအစိုးရဖွဲ့ရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကလည်းဆရာဝန်တင်ဟာအမှန်တရားအတွက်မကြောက်မရွံ့ဝေဖန်ပြောဆိုရပြီးဒီမိုကရေစီအတွက်ဒီဇိုင်းမမတ်အရှုံးမပေးဘဲလှုပ်ဆောင်သွားခဲ့သူတယောက်ဖြစ်တယ်လို့ပြောလိုက်ပါတယ်အခုလိုမြန်မာနိုင်ငံဒီမိုကရေစီစနစ်အပြည့်အဝမဖော်ဆောင်နိုင်သေးခင်ဆုံးရှုံးလိုက်ရတဲ့အတွက်အထူးပဲဝမ်းနည်းမိတယ်လို့သူကပြောပါတယ်
။သူ့ရဲ့တမိုင်းနဲ့အဲသူ့ရဲ့လောက်ကင်မှုတွေကအမတန်မှနိုင်ငံရေးအရာလည်းပြောင်းမြောက်တယ်၊လူမှုရေးအရာလည်းပြောင်းမြောက်တယ်။နော်တတိလည်းရှိတယ်ပေါ့ဗျာ။နောက်ဆုံးမိတ်မဆုံးမလို့ပဲနဲ့ဟလာဆက်ပြီးလုပ်နေတာဒီအတက်ရွယ်အထိဆိုတော့ကျွန်တော်တို့ဆုံးရှုံးမှုပေါ့နော်။အလုံးဝင်နေတာပေါ့နော်အခုလိုလမ်းခူးလောက်မှာခုနပြောသလိုပဲမရသေးဘူးဗမာပြည်မှာဒီမိုကရေစီမရှိသေးဘူးဗမာပြည်ဒီမိုကရေစီမရသေးဘူးကျွန်တော်တို့အားလုံးလိုချင်တဲ့ပန်းတိုင်းမရောက်သေးဘူးအဲ့ဒီအချိန်မှာဒီလိုဟုတ်လားဒီလမ်းခူးလောက်ကနေထွက်ဘဝဟုတ်လားပြောင်းသွားတဲ့အတွက်ကျွန်တော်တို့အနေနဲ့တော့ဝင်နေတာပေါ့နော်မြင်စေချင်တယ်ဗျာနော်
ဆရာနာရှင်စနစ်ကိုတော်လန်းတဲ့နေရာမှာဆရာဝန်တင်ဟာယက်တီချက်ပြတ်သားသူစိတ်သက်ကြန့်ခိုင်သူမတရားမှုကိုစန့်ကျင်တော်လန်းပြီးစစ်ဆိုးရကိုဘရောမှဒူးမထောက်သူစတာတွေအဖြစ်နဲ့မြန်မာနိုင်ငံရေးမှာလူအတော်များများကိုဩဇာအရှိန်အဝါလွှမ်းမိုးနိုင်ခဲ့သူဖြစ်ပါတယ်။ဆရာဝန်တင်ကိုလေးစားခဲ့တာတွေသူ့ပေါ်ဩဇာလွှမ်းမိုးမှုရှိခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာအရေးကျွမ်းကျင်သူကိုမင်းစင်ကအခုလိုပြောပါတယ
်။သူ့ကိုကျွန်တော်ဒီညလေးမှာဆက်ကြတော့ပါလဲဆိုတော့ဒီအမှန်နဲ့အမှားပေါ်နေတော့ဒီကျုံနဲ့ပတ်သက်လို့ရှိရင်ရှင်းလင်းတဲ့အမြင်ရှိတယ်ပေါ့နော်အဲနောက်ရှင်းလင်းတဲ့အမြင်ရှိတယ်အဲ့ဒါပေမဲ့တက်ပြီးရှိတာပေါ့ကျွန်တော်တို့ပြောရင်တော့ဒီကျုံဝင်ဆိုင်ရာတက်ပြီးပေါ့နော်ဒါမျိုးကအရေးကြီးပါတယ်ဒီလိုမျိုးအမှောင်ဖြစ်တယ်မှာဒီကျုံဝင်ဆိုင်ရာတက်ပြီးကိုဟလာဟိုမဆုံးမနစ်ပေါ့နော်ဟလာဟိုဒူးမထောက်ပဲနဲ့ဟလာရင်ကော့အမြင်နေတဲ့ပုံကိုတယောက်ဖြစ်နေတယ်မှာသူအမှန်တမ်းလေးစားပါတယ်သူက moral courage ပေါ့လေဘာလဲနောက်တစ်ခုကတော့ဒီအမြင်ရှင်းတဲ့နိုင်ငံရေးမျိုးလုံးပေါ့ဗျာနော်ဟိုအမှန်မှတရားမတရားဘယ်သူကဖိနေတယ်ဘယ်သူကဖိနေခံဆိုရဲဒီအမြင်ရှင်းတဲ့နိုင်ငံရေးမျိုးလုံးရှိအောင်ပေါ့ဟာအချင်းချင်းကိုပမာဏတုံးတက်နိုင်အောင်လို့ဟာတုံးတက်ပြီးတော့ဟာဆုံးဖြတ်နိုင်အောင်လို့ပြီးတော့ချက်တင်ချက်မပြတ်အောင်လို့ပေါ့နော်အဲ့လိုနိုင်ငံရေးမျိုးလုံးရှိအောင်လည်းသူကတုံတင်တယ်လို့ကျွန်တော်ထင်ပါတယ
်ဒါပြင်ဆရာဝန်တင်ဟာလူငယ်တွေအပေါ်မှာလည်းလေးလေးစားစားဆက်ဆံတတ်ပြီးလူငယ်တွေရဲ့အမြင်သဘောထားတွေကိုအပြန်အလှန်ဆွေးနွေးပြီးယုံကြည်တာဟာသူ့ရဲ့ထူးခြားတဲ့အရည်အသွေးဖြစ်တယ်လို့ကိုမင်းစင်ကပြောပါတယ်မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုနဲ့လူမှုအဖွဲ့အစည်းပေါ်အကျိုးပြုခဲ့တဲ့ဆရာဦးဝင်းတင်ရဲ့ထူးခြားတဲ့အရည်အသွေးတွေနဲ့ပတ်သက်ပြီးခုမင်းစင်ပြောတာကတော့
အထူးသဖြင့်အခုဖြစ်ပေါ့ဆက်ကူးနှစ်ကုကာလမြေကိုမတူတဲ့အခြေအနေမျိုးဖြစ်နေပါတော့။ဒီကံမဟုတ်မင်းမဟုတ်တွေလည်းပေါ်တဲ့အခြေအနေမျိုးမှာဆရာဝင်းတင်ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ခုထူးခြားတဲ့ဟိုလူအဖွဲ့အစည်းတွေအကျိုးပြုမှုတစ်ခုပြောပါဆန်းလို့ရှင်တယ်ကျွန်တော်မြင်တာကတော့ဆရာဝင်းတင်ကဒီလိုခေတ်ကြီးထဲမှာမှန်မှန်ကန်ကန်ဒီလိုနေသွားလို့ရတယ်ဆိုရင်ကိုပြောတယ်လို့ကိုကြည့်နေပုံကမျိုးဆိုတာကျွန်တော်ကဆ ရာဝန်တင်သူဒီရက်ထိကျွန်တော်တို့ကတော့မြင်သွားရတာပေါ့ကျွန်တော်တို့ကကလေးစားခဲ့တဲ့ပုဂ္ဂိုလ်အများကြီးရှိပါတယ်နိုင်ငံကြီးမှာအမတန်မှလေးစားခဲ့တဲ့ပုဂ္ဂိုလ်လည်းရှိတယ်ကိုကဟိုမလေးစားပဲဆက်ဖို့ခဲ့တဲ့ပုဂ္ဂိုလ်လည်းရှိပါတယ်ဒါပေမဲ့အခုလိုမျိုးခစ်ပြောင်းစနစ်ပြောင်းဆက်ကူးမကူကာလမှာအစဉ်ကူးပြောင်းရေးကာလနေကူမတူတူအချိန်မှာတော်တော်များများနဲ့ဘုန်းကြီးကိုကစားလို့ပဲသူအချင်းကလေးစားခဲ့တဲ့ပုဂ္ဂိုလ်လည်းလေးစားကြတယ်ဒါမှမကောင်းတဲ့အရာတွေ့ရတယ်အစဉ်ဆက်ဖို့ပြောင်းဆက်ကူးကောင်းတဲ့ပုဂ္ဂိုလ်တွေကလည်းမဆိုးပါဘူးဆံမျိုးနေလို့ရတယ်ရှိခဲ့သူလည်းကိုဆက်ဖို့ကူကောင်းခဲ့တာလည်းရှိတယ်သူဒီကြားမှာဆရာဝန်တင်တဲ့ပုဂ္ဂိုလ်ကသူပြောသလိုသူနေသွားတယ်ပေါ့ဗျာနော်ဟာဘာမှပုဂ္ဂိုလ်ရေးရမမောမှုလာပုဂ္ဂိုလ်ရအကျိုးစီးပွားထုံးမှမနေပဲနဲ့ဟိုပြောသလိုလီပြတော့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲ့တော့သူကကြောင်တူတော်ကြီးထုံးရတဲ့ခင်မှာဟလာမတူတော်ကြီးထုံးရတဲ့ခင်မှာအပြောနဲ့အလုပ်ညီအောင်လီပြတော့တယ်တနည်းအားဖြင့်ဟိုသူ့ရဲ့ဝေဒီကံမနောကံကာယကံကံသုံးကံဟာတတော်လေးကိုတစ်ဖြောင်းနဲ့ကြောင်းအောင်လီပြတဲ့ပုဂ္ဂိုလ်ဖြစ်လို့ကြောင်းဒါကတော့ဒီနေ့သကုမကုကာလဟလာဒီလိုမျိုးညီကုမတိပတိအချိန်မှာအထွန်းပြောင်းဆုံးအလင်းလက်ဆုံးအတော့ပါဆုံးနမူနာအထူးပြုချက်လို့ကျွန်တော်ထင်ပါတယ်
ကျောင်းဝန်တင်ရဲ့ဇာပနာဂုံပြုခန္ဓာတွေကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်နဲ့ပြည်လမ်းမှာရှိတဲ့ယူတတန်ခန်းမတွေမှာကျင်းပသွားမှာဖြစ်ပြီးတော့ဇာပနာခန္ဓာကိုတော့ရေဝဲတုတ်တန်မှာမနက်ဖြန်ဧပြီလ23ရက်နေ့ဗုဒ္ဓနေ့နေ့လယ်7:00 နာရီကနေ9:00 နာရီထိကျင်းပသွားမှာဖြစ်ပြီးတော့အဲ့ဒီနောက်မှာကုသွင်းမြုပ်နှံသွားမှာဖြစ်ပါတယ်ခင်ဗျာ